လူရုရဲ့လူနေမှုအဆင့်တန်းကိုမြင့်တင်နိုင်ဖို့နဲ့နှိမ့်ချနေတဲ့နိုင်ငံစီးပွားရေးတိုးတက်စေရေးအကူအညီပေးကြဖို့နိုင်ငံတကာလူရှိနိုင်ငံတွေကိုသမ္မတဦးသိန်းစိန်ကတိုက်တွန်းလိုက်ပါတယ်။စနေနေ့ကနေပြည်တော်မှာကျင်းပတဲ့ပထမအကြိမ်ဖွံ့ဖြိုးတိုးတက်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးဖိုရမ်မှာသမ္မတဦးသိန်းစိန်ကအဲဒီလိုတိုက်တွန်းပြောဆိုခဲ့တာပါ။နိုင်ငံတကာတိုင်ဝမ်ရဲ့ကူညီထောက်ပံ့မှုကိုသာရမယ်ဆိုရင်မြန်မာနိုင်ငံအနေနဲ့အဲဒီရည်မှန်းချက်တွေကိုပို့ပြီးတော့အောင်အောင်မြင်မြင်ရနိုင်မှာဖြစ်တယ်လို့ဖိုရမ်တက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုသမ္မတဦးသိန်းစိန်ကပြောခဲ့ပါတယ်။လူမျိုးစုတရားနာပြည်ပခကိစ္စကိုလည်းသမ္မတဦးသိန်းစိန်ကထည့်သွင်းပြောဆိုခဲ့ပြီးငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးတွေဟာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့တပြေးညီရရှိသွားမှာဖြစ်တယ်လို့ပြောခဲ့ပါတယ်။ကချင်ပြည်နယ်ဘက်မှာထိုးစစ်ဆင်တိုက်ခိုက်မှုတွေကိုဒီကနေ့မနေ့6နာရီကစပြီးရဆိုင်တော့မယ်လို့အစိုးရကတောက်ကြနေညဘက်မှာသတင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းအခုချိန်ထိရထားတဲ့သတင်းတွေအရကတော့တိုက်ပွဲတွေဆက်ဖြစ်နေပြီးနှစ်ဖက်စလုံးကလည်းတစ်ဖက်ကိုတစ်ဖက်အပြစ်ဖို့ပြီးတော့တိုက်ခိုက်မှုတွေဆက်လုပ်တယ်လို့ဆွဆွဲပြောဆိုနေကြပါတယ်။